နိုင်ငံရဲ့နှစ်ပေါင်း30လောက်ကမြောက်ကိုရီးယားထောက်လှမ်းရေးတွေကဂျပန်နိုင်ငံသားတချို့ကိုပြန်ပြီးဆွဲခဲ့ကြပါတယ်။အဲ့ဒီဂျပန်နိုင်ငံသားတွေရဲ့အရေးကိုကူညီဆွေးနွေးဖြေရှင်းပေးနိုင်မှုအတွက်မြောက်ကိုရီးယားနိုင်ငံကိုသွားပြီးတော့လဲပတ်ဖို့စီစဉ်နေတယ်လို့ဂျပန်ဝန်ကြီးချုပ်ကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီအကြောင်းတိုကျိုမြို့ကနေ VOA သတင်းထောက် Steve Herman သတင်းပို့ပေးထားတာကိုတော့ဦးစံမိုးရီကပြောပြပေးပါအောင်ရှင်။
အဲ့ဒီလိုမြောက်ကိုရီးယားကထောက်လှမ်းရေးတွေပြန်ပြီးဆွဲသွားတာခံခဲ့ရတဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုဝင်တွေနဲ့ဝန်ကြီးချုပ်ယိုရှိဟီကိုနိုဒါဟာစနေနေ့မှာတနာ ਈ လောက်တွေ့ဆုံစကားပြောခဲ့ပါတယ်။မစ္စတာနိုဒါကသူ့အနေနဲ့ဒီကိစ္စဟာအရေးတကြီးလုပ်ဖို့လိုအပ်တဲ့ကိစ္စလို့သဘောထားတဲ့အကြောင်းနဲ့အခြေအနေတိုးတက်မှုရှိတယ်ဆိုရင်သူမြောက်ကိုရီးယားနိုင်ငံကိုသွားရောက်မှာဖြစ်တယ်လို့ပြန်ပြီးဆွဲခံထားရသူတွေရဲ့မိသားစုတွေကိုပြောဆိုသွားပါတယ်။ဒီကိစ္စကိုဖြေရှင်းနိုင်မှုအတွက်တခြားနိုင်ငံတွေအနေနဲ့လည်းအကူအညီပေးကြစီလိုကြောင်းအမေရိကန်သမ္မတဘဲရက်အိုဘားမားနဲ့ပြီးခဲ့တဲ့လအတွင်းနယူးယောက်မြို့မှာတွေ့ဆုံခဲ့ခြင်းတုန်းကပြောဆိုခဲ့ကြောင်းမိသားစုဝင်တွေကိုဂျပန်ဝန်ကြီးချုပ်ကပြောပြသွားပါသေးတယ်
။ဒီမှာမှတ်အကြောင်းကြီးခြေကရော
သူအနေနဲ့ပြန်ပြီးဆွဲသွားခံခဲ့ကြရတဲ့လူတွေအရေးကိစ္စကိုဘယ်တော့ကနေမှမတူအောင်ဖြေရှင်းပေးခြင်းနဲ့ဆန္ဒရှိတဲ့အကြောင်းမစ္စတာနိုဒါကပြောဆိုသွားတာပါ။အခုထိတက်ရှိထင်ရှားကြမ်းနေသေးတဲ့ပြန်ပြီးဆွဲခံခဲ့ရသူတွေကိုမိသားစုဝင်တွေနဲ့ဂျပန်နိုင်ငံမှာပြန်ပြီးတော့အတူနေထိုင်နိုင်အောင်သူ့အနေနဲ့တက်ဆွမ်းတလောက်ကူညီလှုပ်ဆောင်ပေးလိုတဲ့အကြောင်းလဲဝန်ကြီးချုပ်ကပြောခဲ့ပါတယ်။မစ္စတာနိုဒါအနေနဲ့ပြီးခဲ့တဲ့လအတွင်းဝန်ကြီးချုပ်တာဝန်လက်ခံရယူပြီးခဲ့တဲ့ကပြန်ပြီးဆွဲခံခဲ့ရသူရဲ့မိသားစုတွေကိုတွေ့ဆုံတာဒီတစ်ချိန်မှာဆိုရင်ဒုတိယအကြိမ်ဖြစ်ပါတယ်။ဆူအီချီအီချီကာဝါဟာပြန်ပြီးဆွဲခံထားရတဲ့သူတွေထဲမှာအပါအဝင်ဖြစ်တယ်လို့မြောက်ကိုရီးယားကထုတ်ဖော်ဝန်ခံထားသူပါ။ဒါပေမဲ့သူဟာမတော်တဆရေနစ်ပြီးနှလုံးရောဂါနဲ့တေဆုံးသွားခဲ့ရှာပြီလို့ပြုံညာကပြောပါတယ်။ဒါပေမဲ့သူ့ရဲ့ရုပ်အလောင်းဟာရေစီးနဲ့အတူမျောပါသွားခဲ့တဲ့အတွက်သူ့ရဲ့ခန္ဓာကိုယ်ရုပ်အကျဉ်းချံကိုတော့ပြန်ပြီးတော့လွှဲပြောင်းပေးနိုင်ခြင်းမရှိခဲ့ပါဘူး။အီချီကာဝါရဲ့မိသားစုဝင်တွေကတော့ဒီလိုပြောဆိုဖြေရှင်းချက်ကိုဘယ်တော့မှလက်မခံခဲ့ပါဘူး။ဆူအီချီရဲ့ညီဖြစ်သူကန်အီချီကတော့ဒီအရေးကိစ္စရဲ့အရင်းမြစ်ကိုမြောက်ကိုရီးယားနဲ့ဆွေးနွေးဖြေရှင်းမှာဖြစ်တဲ့အကြောင်းအရင်ဂျပန်ခေါင်းဆောင်တွေပြီးခဲ့တဲ့ကိစ္စတွေကိုသူကြားခဲ့ဘူးပြီးပါပြီလို့ပြောပါတယ်
။အီချီကာဝါက
ဝန်ကြီးချုပ်မစ္စတာနိုဒါအနေနဲ့သူ့ရဲ့အရင်ခေါင်းဆောင်တွေပြောခဲ့သလိုသူတို့အနေနဲ့ဒီကိစ္စကိုအတတ်နိုင်ဆုံးအကောင်းဆုံးလှုပ်ဆောင်သွားပါမယ်ဆိုပြီးပြောခဲ့ကြတာဒီထက်ပိုးပြီးတော့အလေးထားလှုပ်ဆောင်ဖို့လိုအပ်ကြောင်းသူကပြောသွားတာပါ။မစ္စတာနိုဒါအနေနဲ့အမှန်တကယ်တစုံတရာအကောင့်ထဲပေါ်အောင်လှုပ်ပါလို့လည်းသူကပြောပါတယ်။ကီအီကိုအာရီမိုတိုဟာအသက်23နှစ်အရွယ်1983ခုနှစ်တုန်းကမြောက်ကိုရီးယားတွေကြောတောင်နောက်ခံပေးထားတဲ့အကျန်းဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ဂျပန်တပ်နီအဖွဲ့ကနေပြန်ပြီးဆွဲသွားတာကိုခံခဲ့ရသူဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူမဟာပြန်ပြီးဆွဲသွားတာကိုခံခဲ့ရပြီးနောက်9နှစ်ကြာမှကြောင်မီးသွေးအပူပေးတန်းွေအစိတ်တင်ပြီးတော့တည်ဆုံသွားတယ်လို့မြောက်ကိုရီးယားကပြောပါတယ်။သူရဲ့ခန္ဓာကိုယ်ရုပ်ကျွင်းဟာဆိုရင်လဲ1995ခုနှစ်အတွင်းမြေတွေပြိုကျတဲ့အထက်မှာပါသွားပြီလို့ဆိုပါတယ်။ဝန်ကြီးချုပ်နိုဒါနဲ့တွေ့ဆုံခဲ့တဲ့သူမရဲ့မိခင်ဖြစ်သူကီယိုကိုကတော့သူ့အနေနဲ့ဒီကနေ့အထိပြန်တွေ့ဖို့မျှော်လင့်နေပြီးဖះမှာစူတောင်းနေစေပဲလို့ပြောပါတယ
်။もう本当にいつも祈ってるのは。
まあ姉ねがတခြားအသက်အရွယ်ကြီးရင်နေတဲ့မိဘဖြစ်သူတွေနဲ့ဆွေမျိုးတွေဟာသူတို့မသေးခင်ဒီပြန်ပြီးဆွဲခံထားရသူတွေရဲ့အရေးကိစ္စဖြေရှင်းပြီးသွားတာကိုမြင်တွေ့လို့တဲ့အကြောင်းပြောပြသွားတာပါ။2002ခုနှစ်ဝင်းကြီးချုပ်ဂျူနီချီယိုကိုအီဇူမီလက်ထက်တုန်းကဒီအရေးနဲ့ပတ်သက်ပြီးကြီးမားတဲ့အောင်မြင်မှုတစ်ခုရခဲ့ပါတယ်။အဲ့ဒီတုန်းကလည်းဝင်းကြီးချုပ်ကိုအီဇူမီဟာပြုံယန်းကိုတွားရောက်ခဲ့တာပါ။မြောက်ကိုရီးယားကပြန်ပြီးဆွဲသူ73ယောက်ရှိပါတယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးနောက်တစ်လအကြာမှာအဲ့ဒီထက်က5ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။လူခွင့်ရေးလှုပ်ရှားသူတွေကတော့မြောက်ကိုရီးယားဟာ1980ခုနှစ်တွေနဲ့80ခုနှစ်တွေအတွင်းဂျပန်နိုင်ငံသားဒါဇင်ပေါင်းများစွာကိုပြန်ပြီးဆွဲသွားခဲ့တယ်လို့ပြောပါတယ်။အဲ့ဒီထဲကတချို့ဟာမြောက်ကိုရီးယားအတွက်တချို့လုံမဲ့သူတွေကိုဂျပန်စကားသင်ပေးကြပါတယ်။တခြားအသက်အရွယ်ကြီးတဲ့ဂျပန်နိုင်ငံသားတွေကိုတော့မြောက်ကိုရီးယားတချို့တွေဂျပန်နိုင်ငံသားတွေအဖြစ်နဲ့အစားထိုးနေအောင်တပ်ပစ်လိုက်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ဒီလိုဂျပန်နိုင်ငံသားတွေပြန်ပြီးဆွဲထားတဲ့အရေးကိစ္စဖြေရှင်းနိုင်မှုမရှိသေးသေးဂျပန်နဲ့မြောက်ကိုရီးယားတို့အကြားဆက်ဆံရေးပုံမှန်ပြန်ဖြစ်နိုင်မှုအရေးဟာအတားအဆီးကြီးတစ်ခုလို့ဖြစ်နေရကြောင်းပါခင်ဗျာ။